Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာ10ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Line Meter 3240 48တို့ကနေဖမ်းယူနိုင်တဲ့လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအပြိုင်တည်းနားဆင်နိုင်ပါခင်ဗျာ။ကျွန်တော်ရဲမထွန်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူကြီးညာပါမယ်။တာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစီစဉ်တာဖျက်သိမ်းတာအားလုံးကသူ့သဘောဆန္ဒအတိုင်းလုပ်တာဆိုအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကမြန်မာလူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်အရေးယူနိုင်ရေးလုပ်ငန်းတွေစတင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတစ်ခုထဲမှာတော့
ဒီမှာကောင်စီရဲ့ဆုံးဖြတ်ချက်အရကျွန်တော် FFM ကိုကျွန်တော်ဆက်ခံတဲ့ဖွဲ့စည်းနေတဲ့သူကဟိုတတ်မှတ်လိုက်တာဟုတ်အဲ့တော့ဒီမှာကောင်စီကသူကဖွဲ့စည်းပေးတယ
် IMM နမတငယ်ဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ညားဖွဲ့နဲ့ပတ်သက်ပြီးနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးထော့စတိုစွမ်းကပြောကြားတော့ရပါဒီသတင်းလွှာနဲ့အတူကချင်နစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကာလမ်ဆမ်ဆမ်ကိုတရားစွဲဖို့ရှောက်ထားချက်ရုံးသိမ်းလိုက်တဲ့ကြိုးဆိုကြတဲ့သတင်းလက်လော့ဖြစ်ပေါ်နေတဲ့ဘန်ငွေကြေးကရေရိုက်မှုနဲ့ပတ်သက်တဲ့သတင်းလာတွေစတာတွေကိုသတင်းတွေအပြီးနှาศင်ကြရမှာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မှာတာလီဘန်နဲ့ငြင်းချမ်းရေးဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးဒုတိယသမ္မတမိုက်ဖန့်စ်နဲ့တခြားအစိုးရတာဝန်ရှိသူတွေအပေါ်အာဏာသုံးဆောင်ရွက်ခဲ့တယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။သူ့သဘောနဲ့သူလုပ်တာလို့သမ္မတထရန့်ကသတင်းတောက်တွေကိုတင်းနယ်လာနေမှာပြောပါတယ်။တွဲဆောင်ဆွေးနွေးဖို့စီစဉ်ခဲ့တာလဲသူ့သဘောဆန္ဒအတိုင်းလုပ်တာဖြစ်ပြီးဒီဆွေးနွေးပွဲကိုဖျက်လိုက်တာကလည်းသူ့ဆန္ဒအတိုင်းလုပ်တာလို့ဒီကိစ္စဘယ်သူနဲ့မှမတိုင်ပင်ခဲ့ဘူးလို့သတင်းထောက်တွေကိုသမ္မတထရန့်ကပြောပါတယ်။ကမ့်ဒေးဗစ်မှာဆွေးနွေးပွဲကျင်းပမဲ့အရေးအပေါ်ဒုတိယသမ္မတပင်စ်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်တို့ကအင်ဂျီရောမှာကန့်ကွက်ခဲ့ကြတယ်ဆိုပြီးအမေရိကန်သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒုတိယသမ္မတမိုက်ပင်စ်ကလည်းသမ္မတထရန့်ကိုထောက်ခံပြီး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သမ္မတကလုံးဝမှန်ကန်ကြောင်းမမှန်မကန်သတင်းတွေဖြစ်ကြောင်းမရိုးဖြောင်တဲ့မီဒီယာကတခုခုမဖော်ပြခင်ဘယ်တော့မှမဆက်သွယ်တဲ့အကြောင်းတကယ်လို့မီဒီယာဘက်ကဆက်သွယ်လာလို့ရှိရင်လေသမ္မတရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝထောက်ခံကြောင်းပြောမှာဆိုပြီးဒုတိယသမ္မတပင်စ်ကရေးသားခဲ့တာပါအာဖဂန်နစ္စတန်မြို့တော်ကာဘူးမှာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်စစ်သည်တဦးနဲ့တခြားလူ11ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလုပ်ခဲ့တာဟာမဟာအမားကြီးကျူးလွန်ခဲ့တာလို့တာလီဘန်တွေဘက်ကပြောပြနေတာဆိုပြီးလဲသမ္မတထရန့်ကပြောပါတယ်ရလကတော့သူ့အနေနဲ့စိုးရိမ်ချက်ရှိနေသမျှတော့အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်နဲ့ဆွေးနွေးမှုတွေမအောင်မြင်ဘူးလို့လဲသမ္မတထရန့်ကပြောပါတယ်ပြီးခဲ့တဲ့စနစ်ကျော်ကာလတုန်းကနဲ့စာရင်ပြီးခဲ့တဲ့၄ရက်အတွင်းအမေရိကန်တပ်ဖွဲ့တွေကတာလီဘန်တွေကိုပိုပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့လဲအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်
အောက်တိုဘာလ31ရက်နေ့မှာဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရမှာသဘောတူညီချက်မယူဘဲနှုတ်ထွက်ဖို့ပြင်နေတဲ့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ဆောင်ရွက်မှုတွေကိုပိတ်ပင်ဖို့ကြိုးပမ်းနေတဲ့လွှတ်တော်အမတ်တွေရဲ့ဆောင်ရွက်ချက်တွေကိုဗြိတိန်ပြည်မှအဲလစ်ဘတ်ကတင်းလာနေကထောက်ခံအတည်ပြုလိုက်ပါတယ်။သဘောတူညီချက်ပါသည်ဖြစ်စေမပါသည်ဖြစ်စေဥရောပသမဂ္ဂကနေခွဲထွက်ရေးဆက်လက်ဆောင်ရွက်နေတဲ့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ကြိုးပမ်းမှုတွေကိုဗြိတိန်ပါလီမန်မှာပြီးခဲ့တဲ့သတင်းဘက်ကစန့်ကျင်ကန့်ကွက်ခံရပြီးတဲ့နောက်အခုလိုပြည်မဘက်ကနန်းတော်ကျင့်ဝတ်အာဏာနဲ့ပြက်ပြက်သားသားဆောင်ရွက်လာတာပါ။ကျမတို့အခုအတန်းလှင့်ချိန်မှာဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့ရွေးကောက်ပွဲကျင်းပဖို့ဒုတိယအဆိုတင်သွင်းမှုကိုလွှတ်တော်မှာအခြေတင်ဆွေးနွေးနေပြီးမဲခွဲဆုံးဖြတ်နေပါတယ်။မကြာခင်အဆိုပြုချက်နဲ့ပတ်သက်ပြီးတော့အပြေထွက်လာဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ဟာဒီအဆိုကိုတင်သွင်းခဲ့တာပါ။ဒီတော်တွင်လွှတ်တော်ဥက္ကဋ္ဌဖြစ်ဆယ်နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ဂျွန်ဘာဂိုကအောက်တိုဘာလ31ရက်နေ့မှာယာရုကနေနှုတ်ထွက်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။ July Lama Boris Johnson, Winjijo Yadu, Lamakangi, Tuyin, Winjijo, Theresa May, Letter Donga, Uyopa, Tamaga Gani, Detain, No Treme, Jordan Tamate, Sisingu, Bali Manga, Tongjing Dai, Betage Varishin.
Iran nuclear season, Ditarin, Himanjat, Song Pat was a ye, Nangaraka Piari, Tumina, ye, Sellet, Sawyamu, to say to buy any ne. Iran nuclear lenet, Tolo ye, Santa ya, Hilwan, Nia, Lu Surin, Nia the Kugo, Israel got topian like body. Israel and his eye when ye tana martinelani got loaded, Yutangani, Shilin Timjamuma. When you told Benjamin Netanyahu, Iran Nanga Alepa Apatet Titaga, nuclear secantinia piade, Nibone, Juru Dabone, Lu, Pioso be Shinlin Piata Kebari, Iran Nanga, Muro di Harangani, Natasa Shikuni, Sobainunga, Israel Agent Koyu Kede, nuclear Madan Taituikani, three cheletu Yashi Keda, Lule, Israel, when you took Netanyahu, Piovari, Dilu Madan Taitu Shinide, Suragule, Israel when you joke, Yinga, Biosu Kevare, Dine Sunla, Nang Bai Lu Ye Sweet Tare. A better Longan Kun ye Juru Tapon to Kudem Haro, down to Tate Dita Ma, a sound a daily rigo su like to Yabari. Eri now maro when you joke, a sound we along Piatare, Sulaila, Nang Bai Ye Sweet Tare, now bone to Kuku Piata Kevare. Tisa Kane but the be Israel Paka Ti Dwabi Surago, Iran Paka Tishi Dwabi the now, Shinlin Pshatin like that, lo Israel Winji Choka Pyosu Dwabari.
Nuclear Lenna Pshatin Yi American Pitausun and Sweden Murigu, Satin Bala, Nam Pai Map, Yambi Satin Lure, Sana Shijau, Nyang Korea Ga, Danilani Map, Yota Kevare, Dabi Me, American Suya Paka, Jansi, Titri, Pipo, Lu Abdi, Damam Hoi, Nor, Dresso, Sweden Mugu, Tikaipu, and Yi Shinidel, Nyang Korea Ga, the debate Yosu Kevare, Tigger February Laga, VNN 9, Hanoima, American Tamara Donald Trump, Yang Korea Gangsang, Kim Jong Un, Dresso Muma, the Bordun Yi Mum Yabe, Song Takabia now, Nanangan Gangsang Ja, Sweeney Muriha, Yet Danny Gerava, American Sibuai, Duncan Murigu, P. Shop, Bimesuni, Pianan Nine, Nuclear Lenet, the Sate Dubai, Shorta Bimelu, Kimbaga, Ganham Josu Jagu, Trunga. ကပေးထားခဲ့တာဖြစ်ပါတယ်ဂျွန်လောင်းကတောင်းနှင်းမြောက်ကိုရီးယားခွဲခြားထားတဲ့စီရေးကိမဲတဲ့စုံမှာခေါင်းဆောင်နှစ်ဦးအချင်းတူဆွေးနွေးပွဲမှာတော့နှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးကြဖို့သဘောတူညီခဲ့ကြပါပြီရှင်
VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိလိုင်းဒိုမီတာ20လေးကီလိုဟတ်7နှစ်7.3လိုင်းဒိုမီတာလေးစေကီလိုဟတ်ခွန်လေး7.3လိုင်းဒိုမီတာ950လေးကီလိုဟတ်9.85နဲ့လိုင်းဒိုမီတာ105လေးစေကီလိုဟတ်15.85တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIMMNE မြန်မာနိုင်ငံတွင်ရိုဟင်ဂျာအပါအဝင်တခြားလူနည်းစုလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းရေးနှစ်ထောင်ဆယ်ရှစ်ခုနှစ်စက်တင်ဘာလ29ရက်နေ့မှာကုလသမဂ္ဂလူခွင့်ရေးကောင်စီကနေအတည်ပြုဆုံးဖြတ်ခဲ့တာပါ2018ခုနှစ်ကလေးကမြန်မာနိုင်ငံတွင်ဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေအပေါ်ခိုင်မာတ ဒီမှာရှင်းလင်းတိုက်တွန်းသွားပြီးဆွဆွဲချက်တင်တဲ့ပတ်သက်ပြီးအမှန်တရားကိုဖော်ထုတ်တဲ့နေရာမှာမြန်မာနိုင်ငံတဲကိုဝင်ရောက်ခွင့်ရဖို့အရေးကြီးတယ်လို့လည်းပြောဆိုသွားပါတယ်။နေနာရသူတွေအရေးတွားရောက်တွေ့ဆုံမိနှင်းခွင့်ရဖို့ဒေတာရင်းနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတဲ့အကြောင်းမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရဖို့လည်းစက်ပြီးကြိုးစားသွားမယ်လို့သူကပြောဆိုခ
ဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာ ချိုခွဲမှုမှာအကြီးအကျယ်ပူပေါင်းဆောင်ရွက်မှုကိုလည်းအမေရိကန်အစိုးရကအတိအမှတ်ပြုကြောင်းပြောကြားခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကိုပြန်သွားခဲ့တာဒါမှမဟုတ်ထိမ့်သိမ်းခံရတဲ့ရွှေပြောင်းအခြေချသူအရေးအတွက်ဟာဩဂုတ်လကချောက်တောင်းလေးတောင်ရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုအကောက်ခွန်နယ်စပ်ကာကွယ်ရေးကော်မရှင်နာမင်းဂျီမတ် မော်ဂန်ကတနင်္လာနေ့ကပြောပါရယ်ဒီအရေးအတွက်ဟာဇူလိုင်လနဲ့နှိုင်းယှဉ်ရင်22ရာခိုင်နှုန်းထိရှော့ကျခဲ့တာဖြစ်ပြီးမေလနဲ့နှိုင်းယှဉ်ရင်တော့96ရာခိုင်နှုန်းထိကျဆင်းခဲ့တာလို့ဆိုပါရရှင်
India နိုင်ငံကနေကမ္ဘာပတ်လမ်းကြောင်းပေါ်လွှတ်တင်လိုက်တဲ့ချန္ဒရာယန်2ပင်မအာကာသယာဉ်ကနေလမျက်နှာပြင်ပေါ်ကိုဆင်းသက်ဖို့လွှတ်တင်လိုက်တဲ့ အာကာသယာဉ်ရဲ့ဘက်ဂရောင်းတိရှိရာကိုတွေ့ရှိထားပြီးဖြစ်ပေမဲ့အဆက်အသွယ်လုပ်လို့မရသေးတဲ့အကြောင်းအိန္ဒိယအာကာသအေဂျင်စီကပြောပါတယ်ဘက်ဂရောင်းအာကာသယာဉ်ကလမျက်နှာပြင်ပေါ်ကိုမစင်းခင်ကလေးမှာပဲသိပ္ပံပညာရှင်တွေနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ပြီးတဲ့နောက်မှာအိန္ဒိယရဲ့သမိုင်းဝင်အာကာသမစ်ရှင်ကမအောင်မြင်မှုနဲ့ပဲစနေနေ့မှာအဆုံးသတ်သွားတဲ့အနေအထားဖြစ်ခဲ့ပ
အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်တင်ပြထိုင်တဲ့မှတ်အင်ဂျင်နီတို့ပြောပြကြတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ်2019ခုနှစ်ကစပြီးမြန်မာနိုင်ငံအတွင်းဖြစ်ခဲ့တဲ့နိုင်ငံရာရွှေမှုတွေကိုကျူးလွန်ခဲ့တဲ့သူတွေကိုနိုင်ငံဥပဒေနဲ့အညီအရေးယူနိုင်ရေးအစွမ်းကုန်ကြိုးပမ်းသွားမှာဖြစ်တယ်လို့ IGCDRC ရေးမှာနှစ်ပေါင်း30ကျော်အတွေ့အကြုံရှိထားသူတူအနေနဲ့မြန်မာနိုင်ငံမှာကုလသမဂ္ဂပေးထားတဲ့လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်လာရေးကြိုးပမ်းအားထုတ်သွားမယ်လို့
ICCDRC ရေးမှာနှစ်ပေါင်းများစွာအတွေ့အကြုံရှိထားတဲ့အမေရိကန်ရှင်နီကိုလတ်စ်ကွန်ဂျီယန်ကိုWIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်2019ခုနှစ်ဧပြီလကကုလသမဂ္ဂအတွေ့အကြုံမှုကြောင့်အန်တိုနီယိုဂူတာရက်စ်ကခံရခဲ့တာပါအခုဆိုရင်သူတို့ရန်တရားအဖွဲ့လုပ်ငန်းတွေစတင်ပါလ6ရက်နေ့ကတော့FFM မြန်မာနိုင်ငံမှာအပြင်းထန်ဆုံးနိုင် budget gongjangwe dollar tan 60 tong swe bu khwin pyu kae bare myama soya bak ka ro yan nia phwe ku a yin ka de ka ati mat pyu tha ra ma hote de twa pu paw saung ye ma ma hote bu lo kula tamaka san ya myama tan mat ji u how to swan ga boe ku pyo bare
a ro chano ro wa a sa ka de ha bo wa chano ro wa di ssm ko le chano ro wa ati mat ma pyu bu thoni la kaung me ssm ni set nwe pi ro paw paw la de di ssm ye long ngang ko set pho twa phwe pi tha de di double im bo no
ဖွဲ့ကိုလည်းကျွန်တော်တို့ကအတိအမှန်မပြုဘူးအဲ့ဒါပဲကျွန်တော်လုံးလုံးစက်တော့ဒါပြောလို့ရပါမယ်ဘာလို့ဆိုတော့အစရကျွန်တော်တို့တရားအတိအမှန်မပြုထားတဲ့အတွက်
We will vigorously pursue accountability for crimes.
I will also seek to balance the mechanism's obligation to report to this
council. ဒီအချက်လက်တွေတင်ပြရမယ်ကိစ္စတွေမှာကျွန်တော်တို့လုပ်ငန်းတစ်ပါးပါလိုအပ်ချက်ဖြစ်တဲ့ယုံကြည်စိတ်ချရမှုနဲ့အချက်လက်တွေမပေါက်ကြအောင်ထိန်းသိမ်းရမှုစတာတွေမှာကြိုးစားထိန်းဟီဆောင်ရွက်မှာဖြစ်ပါတယ်။လူများတည်အောင်လုပ်ဆောင်ရမှာကလိုအပ်ချက်ဖြစ်ပေမဲ့ရစုမှုကိစ္စမှာနှီးပြွားတွေတိုးတက်မှုဖြစ်စဉ်တွေကိုကြည်ကြပြန့်ပြန့်ပြောခြင်းအပြင်
ထောက်ထားတွေကိုပြောပြနိုင်တဲ့မျက်မြင်သက်တွေအများအပြားဟာလက်ရှိသူတို့နိုင်ငံပိုင်နဲ့အတွင်းဒါမှမဟုတ်အရေးကနေထိုင်ခဲ့ကြတာဖြစ်ပါတယ်။အစိုးရတွေရဲ့အချုပ်အချာအာဏာပိုင်ဆိုင်မှုနဲ့လျော်ကန်တဲ့စိုးရိမ်မကင်းဖြစ်မှုတွေကိုအလေးထားဖို့အလွန်အရေးကြီးသလိုရန်ရအဖွဲ့အနေနဲ့တက်ဆိုင်ရာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရာမှာမျက်မြင်သက်တွေနဲ့မူရင်းစနစ်တွေအနေနဲ့အထူးကဲမှုမ na thaw ma phit chaung Nicholas Comjian ga lukhu ye kaung si ni la ga ma pyo ba de tu ha 2013 ku ni November la ka de ga Cambodia san ya a thu tia yong ye naingan da ga twae phat shi ni phit ta win than saung ga tu ba di ma tai kin Yugoslavia naingan haung san ya naingan da ga khong yong ma le a mu lai shi ni phit saung yet kha ba de da pye Mr. Comjian ha a shi ti mo ma ju lun ga de ဒီမားရဲ့ရာဇဝဲမှုတွေစုံစမ်းစစ်ဆေးရမှာလဲလက်ထောက်ရှေ့နေကြုတ်ဖြစ်ထန်းဆောင်ခဲ့တယ်လို့ဘော့စနီးယားနဲ့ဟာဇီဂိုဗီးနီးယားဆိုင်ရာနိုင်ငံတကာတရားရုံးရဲ့စစ်ရာဇဝဲမှုဆိုင်ရာဌာနမှနိုင်ငံတကာရှေ့နေဖြစ်ဆောင်ရွက်ခဲ့ပါတယ်။နောက်ဆီးရီးယားလီယွန်ဆိုင်ရာအထူးတရားရုံးမှာလဲနီကိုလတ်စ်ကွန်ဂျီယန်ဟာအဓိကအမှုလိုက်ရှေ့နေဖြစ်ခဲ့ပြီးအမေရိကန်တည်ထောင်စုမ
သတင်းတပုတ်ကိုဆက်လက်နာဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံစဉ်မှာမြန်မာနိုင်ငံအတွင်းဘာသာရေးသိက္ခာမှုတွေနဲ့ပတ်သက်ပြီးပြောဆိုခဲ့တဲ့အတွက်ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကာလမ်ဆမ်ဆမ်ကိုတရားစွဲဖို့တမတော်အရာရှိတူကဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါကိုပြန်ရုပ်သိမ်းလိုက်တဲ့အတွက်ချိန်နှောင်းအရာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတုတ်ပြန်တယ်လို့ဒေါက်တာကာလမ်ဆမ်ဆမ်ရဲ့အနိကဆောင်ကြည့်ခဲ့ကြတဲ့ American Baptist Churches USA ကလည်းအခုဆုံးဖြတ်ချက်အပေါ်ကြိုးစားလိုက်ပါတယ်။မတ်တင်ဂီတိုက်စူးစီးတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဇူလိုင်လ18ရက်နေ့ကသမ္မတအင်ဗျူရောတွေ့ဆုံပွဲမှာကချင်နှစ်ချင်းခရီးယာအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကမြန်မာနိုင်ငံတွင်ဘာသာရေးနှိမ့်ကွပ်မှုတွေအကြောင်းပြောဆိုခဲ့ပြီးမြန်မာစစ်တပ်ကောင်းဆောင်နေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအတွေ့အထူးကျေးဇူးတင်ကြောင်းပြောခဲ့တာပါဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးတိတ်ခါရောရဆရာဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုနိုင်ဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယပုံမှုကြီးတန်းထိုက်ကမြစ်ကြီးနာတရားရုံးမှာဩဂုတ်လ16ရက်နေ့မှာဥတိုက်လျှောက်ထားခဲ့ပြီးတဲ့နောက်စက်တင်ဘာလ9ရက်နေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းသွားပါတယ်ဒီလိုရုပ်သိမ်းတဲ့အတွက်ကျေနပ်အားရဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနက VOA ကိုအီးမေးလ်ကနေအခုလိုတုံ့ပြန်ပါတယ်အခုဆုံးဖြတ်ချက်အပေါ်မှာကျေနပ်အားရဖြစ်မိကြောင်းကဘာတလုံးမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်တို့ကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံတဲ့အကြောင်းအခုဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့စိတ်ဆန့်ညှိနှိုင်းမှုတို့အပေါ်ပိုပြီးအပြုသဘောဆောင်တဲ့အခြေအနေမျိုးဖန်တီးပေးနိုင်ဖို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတို့ကတုံ့ပြန်ပါတယ်ပြည်သူအလုံးရဲ့အခွင့်အရေးတွေကိုအပြည့်အဝလေးစားမှုရှိမဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်ထောင်စုတည်ရပေါ်ပေါက်လာရေးမြန်မာပြည်သူအလုံးရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကဆက်လက်ထောက်ခံသွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်။ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုဖို့ဥတိုက်လျှောက်ထားချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်တဲ့အပေါ်အမေရိကန်နှစ်ချင်းခရစ်ယာန်ကျောင်းတော်ရဲ့အထွေထွေအတွင်ရေးမှုဒေါက်တာလီးစပစ်ဇာကကြိုဆိုလိုက်ပါတယ
် The American Baptist Churches USA has been advocating for the protection of Dr. Samson
American Nichin Korean ចောင်းတော်အနေနဲ့မြန်မာနိုင်ငံရှိကချင်နှစ်ချင်းခရီးယံအတင်းတော်ဥက္ကဋ္ဌ
ဒေါက်တာဆမ်ဆွန်ဘီအန်ရဲ့ကင်းရှိရေးအတွက်သတင်းပတ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တာဖြစ်ပါတယ်။သူ့ပေါ်တရားစွဲဖို့လျှောက်ထားချက်ကိုမြန်မာစစ်တပ်ကယူသိမ်းထားတဲ့အတွက်သိကိုအားရကျင်တာဖြစ်မိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ရဲ့တစ်ချင်းခရီးယံမဟာမိတ်အားလုံးရဲ့လုံခြုံရေးအတွက်လည်းဆက်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရှိစစ်တပ်အနေနဲ့ကျွန်တော်တို့ရဲ့ရောင်းရင်းညီကိုတွေရဲ့ဘာသာရေးလွတ်လပ်ခွင့်ကိုလေးစားလိုက်နာလိမ့်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ်
။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုဦးဆောင်ပြုလုပ်တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝင်ကြီးများအဆင့်အစည်းအဝေးတွေတက်ရောက်ပြီး KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်နဲ့တင်းအုပ်ဆရာလက်ဂျော်ဂမ်ဆန်တို့မြန်မာနိုင်ငံကိုပြန်ကြတာမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းအမေရိကန်နှစ်ချင်းခရီးယံကျောင်းတော်ကအမေရိကန်ဒုတိယသမ္မတမိုက်ပင့်စ်အပါအဝင်အမေရိကန်အစိုးရထိပ်တန်းအရာရှိတွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တို့ထံစာပေးပို့ခဲ့တာပါဒေါက်တာဆမ်ဆောင်တရားစွဲဆိုခံရမယ့်အရေးအပေါ်စိုးရိမ်မကင်းဝန်ဝင်ခဲ့ကြမှုအတွက်လဲကျေးဇူးတင်တဲ့အကြောင်းအမေရိကန်နှစ်ချင်းခရီးယံကျောင်းတော်ရဲ့အထွေထွေအတွင်းမှုDr. Spector ကပြောပါတယ
် The American Baptist Churches USA through our Burma Refugee Commission has been monitoring the situation literally on a daily basis.
American Nichin Korean ကျောင်းတော်အနေနဲ့ဒုက္ခသည်များဆိုင်ရာကော်မရှင်ကတစဉ်နေ့စဉ်နဲ့အမျှဒီအခြေအနေကိုအနိကဆောင်ကြည့်နေကြတာပါ ကုလသမဂ္ဂအပြင် American အစိုးရအရာရှိတွေအနေနဲ့ဒေါက်တာဆမ်ဆောင်နဲ့တခြားကချင်နစ်ချင်းခရီးယံခေါင်းဆောင်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတရတအားစိတ်ဝင်စားမှုတွေပြသခဲ့ကြတဲ့အတွက်လည်းသိက္ခာကျေးဇူးတင်ပါတယ်။ကမ္ဘာတစ်ဝန်းလုံးဒီပါတစ်ချင်းခရီးယံမဟာမိတ်အဖွဲ့အစည်းတွေကလည်းပါဝင်လှူရှားခဲ့တဲ့အခုလိုအခြေအနေကိုကြည်ကျင်းအားဖြင့်လွတ်လပ်မှုနဲ့ဒီမိုကရေစီမှာလူ့အဖွဲ့အစည်းအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတယ်ဆိုတဲ့အချက်ကိုမြန်မာအစိုးရနဲ့စစ်တပ်ကိုရှင်းလင်းပြသစွာအသိပေးလိုက်ရလဲရောက်ပါတယ်။
ကချင်နှချင်းခရီးယံအဖွဲ့ချုပ်ဥက္ကဋ္ဌကိုစစ်တပ်ဖက်ကတရားစွဲဆိုဖို့လျှောက်ထားချက်ပြန်ပြီးရုတ်သိမ်းလိုက်တဲ့အပေါ်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်းကတော့အခုလိုတုံ့ပြန်ပါတယ
်။ဘာသာရေးအသင်းတော်ခေါင်းဆောင်နေရဆရာကြီးတွေဆရာတော်တွေဆိုတာကအမှန်တရားမှပြောရမယ့်တာဝန်ရှိပါတယ်ခရ။တကယ်ဖြစ်ဖြစ်နေတဲ့ဟာတွေမမှန်တဲ့ဟာမမှန်ဘူးလို့ပြောတာကဘာမှဘသူမှနစ်လာစေလိုပဲပြောဆိုမှုရမဟုတ်ဘူးဆိုတော့ဒီအပေါ်မှာစစ်တပ်ဘက်ကနေပြီးတော့တရားစွဲဆိုတဲ့ဟာဖြစ်လာခဲ့တာပေါ့နော်အဲ့ဒါငကိုထက်မလုပ်တင်တဲ့ဟာ
အမေရိကန်သမ္မတနဲ့တွေ့ဆုံပွဲမှာဒေါက်တာကလမ်ဆန်ဆောင်ကမြန်မာနိုင်ငံတွင်ခရီးယန်းနေအပေါ်မြန်မာစစ်တပ်ကရရက်ဆက်ဆက်နှိပ်ကွပ်မှုဘာသာရေးလွတ်လပ်ခွင့်မရှိတဲ့အခြေအနေတွေအပြင်တိုင်းရင်းသားလက်နက်ကင်တွေကမြန်မာအစိုးရကိုတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုဦးစားပေးပြီးတိုင်းရင်းသားခေါင်းဆောင်တွေကိုအကူအညီပေးဖို့အရေးကြီးကြောင်းမြန်မာစစ်တပ်ခေါင်းဆောင်၄ဦးနဲ့မိသားစုဝင်တွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအတွက်လည်းအထူးကျေးဇူးတင်ကြောင်းစက္ကန့်40ကျော်ကြာပဲပြောဆိုခဲ့တာဖြစ်ပါတယ
်ဒီလိုဒီပိုင်းကြီးအတွင်းအစိုးရကုလသမဂ္ဂနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြစ်ရရေးဆွေးနွေးကြတဲ့အခါမှာနှစ်ဖက်အပြစ်ရဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆူပြူတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်မြန်မာနိုင်ငံညီငယ်ကြီးလုပ်ငန်းစဉ်အထူးဖြစ်တော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့အစည်းတွေအရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်မြန်မာညီငယ်ကြီးလုပ်ငန်းစဉ်မှာအခုလိုမျိုးအင်းကြီးချင်းတရုတ်နိုင်ငံအခမ်းကဏ္ဍတစ်ခုလိုမျိုးပါလာတာဟာညီငယ်ကြီးလုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကတော့လာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေတဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပြပို့ထားမယ်ဆိုရင်ဒဲရီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
။ View American တန်ရက်ဒိုက်ရိုက်လေးလိုင်းဆွေးနွေးကြဆီစဉ်မှာပါဝင်ဖို့တခါတည်းဖိတ်ခေါ်ပြရစီ။အခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာစီးပွားရေးသတင်းတော်တပုတ်ကိုနားဆင်ရပါမယ်။လက်လော့ဖြစ်ပေါ်နေတဲ့ဘန်ငွေကြေးကဲရိုက်မှုနဲ့ပတ်သက်ပြီးပြည်သူတွေမစိုးရိမ်ကြဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကပြောကြားလိုက်ပြီးမရှိမနှောင်းမှာပဲပြည်ထောင်စုတွေအနေနဲ့ခိုင်မာတောင်းတမှုရှိကြအောင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကလွှတ်တော်မှာပြောဆိုခဲ့ပါတယ်။ဒီလိုငွေကြေးကဲရိုက်မှုမရှိဖို့ဗဟိုဘဏ်ကလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကတော့ဝေဖန်မှုတွေရှိနေစေပါဒီအကြောင်းကို VOA သတင်းတောက်အမေကာကပြောပို့ထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းကလုပ်ငန်းရှင်တွေချေယူထားတဲ့ချင်းငွေတွေကိုဒီနှစ်စက်တင်ဘာလကုန်မှာပြန်ဆက်ဖို့အတွက်ပုဂ္ဂလိကဘဏ်တွေကလုပ်ငန်းရှင်တွေကိုအကြောင်းကြားထားခဲ့ပေမဲ့အဲ့ဒီအပေါ်ကိုလုပ်ငန်းရှင်အချို့ကအရင်ကအတိုးပါပြန်မဆက်နိုင်တော့တာကြောင့်အပေါင်ပစ္စည်းတွေကိုသာအဆုံးခံတော့မယ့်အခြေအနေရှိနေတယ်လို့သတင်းတွေထွက်ပေါ်ခဲ့တာနောက်ပြီးဩဂုတ်လ28ရက်နေ့ကဗဟိုဘဏ်ဒုတိယဥက္ကဋ္ဌကဘဏ်တွေကထုတ်ချေထားတဲ့ပတ်စံတွေဟာပြည်သူအငွေတွေမှုလုပ်ငန်းရှင်တွေရဲ့ပြဿနာကိုတတ်နိုင်တဲ့လောက်အချိန်ပေးဆောင်ရွက်ခဲ့ပြီးဖြစ်တဲ့အတွက်နောက်ထပ်အလျှော့ပေးဆောင်ရွက်ဖို့မရှိတော့ကြောင်းလွှတ်တော်တွင်ဖြေကြားခဲ့တာစာရာရီရဲ့နောက်ဆက်တွဲတွေအဖြစ်ဒေါ်လာဈေးနဲ့ရွှေဈေးတွေကမောက်ကမဖြစ်လာခဲ့ရတာပါဘဏ်တွေမှာငွေချေထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဘဏ်ကိုအကျွေးပြန်မဆက်နိုင်ပဲဖြစ်နေရကငွေအနှံထားသူတွေဘဏ်တွေအပေါ်အယုံကြည်နေလာပြီးမိမိတို့ငွေတွေကိုပြန်ထုတ်ယူကြရင်အခောက်ရွှေဝယ်ယူစုဆောင်တာတွေကြောင့်ရွှေဈေးနဲ့ဒေါ်လာဈေးတွေတက်သွားခဲ့ပါတယ်ဒီအပေါ်ကိုပြည်သူတွေအနေနဲ့မစိုးရိမ်ကြဖို့နဲ့ဘဏ်တွေရဲ့လိုအပ်ချက်တွေကိုဗဟိုဘဏ်ကအပြည့်အဝကူညီထောက်ပံ့ပေးသွားမယ်လို့ဗဟိုဘဏ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အခုအချိန်မှာတော့ဒေါ်လာဈေးနဲ့ရွှေဈေးတွေအတိုင်းအတာတစ်ခုအထိတည်ငြိမ်သွားပြီလို့ဆိုနိုင်ပေမဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့လူမှုအကြာစိုးရိမ်မှုတွေကတော့ရှိနေသေးဖြစ်ပါတယ်။ဒါကြောင့်လေဘဏ်တွေရဲ့ငွေကြေးလည်ပတ်မှုကိုစနစ်တကျစောင့်ကြည့်နေတာမို့ပြည်ရင်းဘဏ်တွေအနေနဲ့ခိုင်မာတောင့်တင်းမှုရှိကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌဦးစိုးမင်းကတော်မှထွက်ဆိုသွားခဲ့ပါတယ
်။နောက်ဆုံးပြဋ္ဌာန်းလိုက်တဲ့ငွေကြေးဖွဲ့စည်းများဥပဒေအရ2016ခုနှစ်မှာပြဋ္ဌာန်းခဲ့တာဖြစ်တဲ့အတွက်အဲ့ဒီဥပဒေနဲ့အညီဖြစ်စေဖို့ရယ်နိုင်ငံတကာဗဏ်များလိုက်နာကျင့်သုံးတဲ့ဗဏ်များခိုင်မာတောင့်တင်းစီရင်ထိန်းသိမ်းရတဲ့အချိုးအရာခိုင်နှုန်းများနဲ့တွေ့ပြချင်းမရှိစေရရဲ့2019ခုနှစ်မှာစီမင်းလေးရကိုထုတ်ပြန်ပြီးတော့ဗန်များကိုလိုက်နာဆောင်ရွက်စေခဲ့ပြီးဖြစ်ပါတယ်။ယင်းနည်းများတင်ငွေလုံလောက်ဖို့အတွက်ယင်းနည်းငွေတိုးမြှင့်ချက်ဝင်ခြင်းများလည်းဆောင်ရွက်လျက်ရှိပါတယ်။ချင်းငွေများနဲ့ပတ်သက်လို့လည်းပြန်လည်စီစစ်ဆောင်ရွက်လျက်ရှိပြီးတော့ဘိုးဘန်ကလည်းအမြင့်မပြတ်ကြီးကျက်ထိန်းချောင်းနေတာဖြစ်တဲ့အတွက်ငွေကြေးတည်ငြိမ်မှုအခြေအနေများဟာ2018အစည်းအဝေးခံပြီးကာလတဲ့ဗန်များဟာပုံမတိုးတဲ့ခိုင်မာမှုရှိပါကြောင်းဤကုန်းချုပ်တင်ပြရပါတယ်။
မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်2003ခုနှစ်ဝင်းကျင်ကလေဗန်မှာအပ်ထားတဲ့ငွေတွေအလူအရထုတ်ကြရာကဗန်တွေပြိုလဲခဲ့ရတဲ့တာဒကတွေရှိခဲ့ပူပါတယ်။ပြည်သူတွေစိတ်မပူကြဘူး။ဗဟိုဘဏ်ဒုဥက္ကဋ္ဌကဒီကနေ့ထွက်ဆိုသွားပေမဲ့ဒီအပေါ်မှာဘလောက်ထိယုံကြည်နိုင်ပါသလဲဆိုတဲ့မေးခွန်းတွေကတော့ထွက်ပေါ်နေသေးပါ။လက်ရှိအချိန်မှာစိတ်ပူနေကြတဲ့ပုဂ္ဂလိကဗန်နဲ့လုပ်ငန်းရှင်တွေကြားကချင်းငွေကြက်တွေဖြစ်နေတာကလိုအပ်တဲ့စိတ်ချယုံကြည်တဲ့ငွေကြီးဆိုင်ရာအချက်လက်အကြောင်းအရာတွေကိုအချိန်နဲ့တပြေးညီပြည်သူတွေသိရှိနိုင်မှုအားနည်းတာကြောင့်ခုလိုဖြစ်စေတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးခင်မောင်ညိုဘောကဗေဒါကသုံးသပ်ပါတယ်
။ information တွေကဒီသူဘာဘိုးဘန်းတို့ဘာလို့ဆိုလဲအဖွဲ့အစည်းများကအပြည့်အဝမပေးနိုင်ဘူးထိထိရောက်ရောက်မပေးနိုင်ဘူးအဓိကပြဿနာကဟုတ်လားဒုသောလူသူလို့ဖြစ်စရာလေပေါ့ကွာတို့က public relation မှာလည်းညံ့တယ်ပေါ့ကွာဒါကဘိုးဘန်းရဲ့ဘာမှမဟုတ်ပါဘူးအားလုံးပါပဲ။ဒါ public relation မှာလည်းညံ့တယ်ပြည်သူလူထုအစိုးရရောပါသွားစေမယ့်စကားကိုပြည်သူလူထုယုံကြည်စိတ်ချရတဲ့သူမျိုးကပြောတာမဟုတ်ပဲနဲ့အစိုးရကပြောတာဆိုတဲ့အခါကျတော့ယုံဖို့တွေကခက်ကြတာပေါ့လည်းမရဘူးပေါ့နော်အဲ့တော့ဆက်နိုင်တဲ့လူရှိမယ်မဆက်နိုင်တဲ့လူရှိတယ်ဒါကတော့တဘာဝပဲလေ
မြန်မာနိုင်ငံဗဟိုဘဏ်ကလေးလတစ်ကြိမ်ထုတ်ပြန်ခဲ့တဲ့ဗဏ္ဍာရေးဆိုင်ရာသတင်းအရ2018ဒီဇင်ဘာနှစ်ကုန်ပိုင်းအထိနိုင်ငံတော်ဘဏ်နဲ့ပုဂ္ဂလိကဘဏ်တွေမှာအနှံထားတဲ့ငွေပေါင်း42,449 ဘီလီယံကျော်ရှိပြီးအရင်3လထက်ဆိုင်ရင်7ဘီလီယံရာခိုင်နှုန်းကျော်ပိုပြီးအနှံလာကြတယ်လို့ဗဟိုဘဏ်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မမေကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA အင်္ဂလိပ်မနက်ပဲဒုတိယပိုင်းအစီအစဉ်တွေကိုမကြာခင်ဆက်လက်နားဆင်ရပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Being Love VOA တော်တာရှင်များခင်ဗျာ။ American Bidon Studio Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာ10ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီနေ့မနက်ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေကအပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
ဘောလဲဆိုတော့ကုရရနိုင်ငံမှာလုံးလုံးမဲ့အဲ့လားအင်းအားလုံးလုံးမဲ့လူသမားအားအရန်လိုအပ်နေပါတယ်လိုအပ်နေတဲ့အတွက်ကြောင့်မို့ဘာနိုင်ငံအပြင်ခြားခြားသောနိုင်ငံများ
ကကိုရီးယားဘက်ကမြန်မာလူသားတွေကိုခေါ်ယူနိုင်မဲ့အလားအလာအလောက်ကန်အခြေအနေနဲ့လူသမားအခွင့်အရေးစီးပွားရေးအတွက်ခြေကိုင်မှုရှိမရှိဆိုတာတွေကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြပေးထားပါတယ်ခင်ဗျာမကြခင်နားဆင်ကြပါပါဒီအစီအစဉ်ပြင်ဇင်ဘာဘွေသမရဟောင်းရောဘတ်မီဂါဘီတည်ဆုံမှုပေါ်ပြည်သူတွေရဲ့ခံစားတတိအကြောင်းနိုင်ငံသားတရင်းလာနဲ့အတူကမ္ဘာတရင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းခေါင်းထုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆောင်နဲ့ American တခွင်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုတော့နိုင်ငံသားတရင်းတော်တပုတ်ကိုနားဆင်ကြအောင်ပါစင်ဘူနိုင်ငံကဆင်းရဲတွေမှာကွယ်လွန်သွားခဲ့သူဇင်ဘာဘွေသမရဟောင်းရောဘတ်မူဂါဘီရဲ့နောက်ဆုံးခရီးစပနာအခမ်းအနားကိုလာမယ့်သတင်းပတ်ကုံမှာဇင်ဘာဘွေနိုင်ငံမျိုးတော်ဟာရော်ရီမှာကျင်းပမှာဖြစ်ပါတယ်။တချို့ဇင်ဘာဘွေပြည်သူတွေကသူတို့ရဲ့ကောင်းဆောင်ဟောင်းအတွက်ဝမ်းနည်းပူဆွေးနေကြပါတယ်။မူဂါဘီကတချို့ပြည်သူတွေအတွက်သူရဲ့ကောင်းဖြစ်လို့အငင်းပွားပွဲကောင်းဆောင်တူလည်းဖြစ်လို့နေပါတယ်။ဖေဖော်ဝါရီလတော့မာခွန်ဂါဇဗင်းဘာသတင်းပေးပို့ထားတာကိုအခြေခံပြီးဆက်လက်တင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ။ဇင်ဘာဘွေနိုင်ငံကောင်းဆောင်ဟောင်းရောဘတ်မူဂါဘီကွယ်လွန်သွားတဲ့ကြောင့်တပြိုတသက်ဖြစ်နေကြတဲ့ဇင်ဘာဘွေပြည်သူတချို့ဟာမြို့တော်ဟာရာရေးနဲ့ကီလိုမီတာ100လောက်ဝေးတဲ့မူဂါဘီရဲ့အိမ်မှာစုဝေးရောက်ရှိနေကြပြီးသူတို့ရဲ့ဝမ်းနည်းပူဆွေးမှုကိုပြသခဲ့ကြပါတယ်။အဒီတဲ Fabi Felix လည်းတယောက်အပါဝင်ပေါ့
။ဘာဘာဒွါရမနအိုင်းစဝီစီစာအဲ့တော်ဒီကနိုင
်ကျမတို့အတွက်သူကအာဇာနည်တရေကောင်းတယောက်ပါကျမတို့ကိုပိုကောင်းတဲ့လူတွေဖြစ်အောင်လုပ်ပေးခဲ့ပါတယ်အခုတော့အရင်ကနဲ့မတူတော့ဘူးအဖေကြီးကိုကျမတို့ဆုံးရှုံးလိုက်ရပါပြီ
ဒါပေမဲ့မူဂါဘီဟာဇင်ဘာဘွေပြည်သူတိုင်းရဲ့လေးစားကြည်ညိုမှုကိုခံရသူတော့မဟုတ်ပါဘူးအသက်32နှစ်အရွယ်ဆမ်ကလစ်စတိုဂဘာရာဂါရောမူဂါဘီကိုအပြစ်တင်စရာတွေရှိနေပါတယ်။အ
မူဂါဘီစနစ်ရှိတယ်။ချင်းကမ်ဘိုတီ
မူဂါဘီကသူရဲကောင်းမှမဟုတ်တာ။သူ့ကိုသူရဲကောင်းအာဇာနည်လို့ကျွန်တော်တို့ပြောလို့မရဘူး
။ကဘာရာရဲ့အသက်မွေးဝမ်းကြောင်းအလုပ်ကဟာရရီမြို့အပြင်5ကီလိုမီတာလောက်မှာထင်းတွေရှာပြီးပြန်ရောက်ရတဲ့အလုပ်ပါ။မူဂါဘီရဲ့အုတ်ချိုရည်အောင်တားကောင်ဖြစ်ခဲ့ရလို့သူအလုပ်ကင်မဲ့ဖြစ်ရတာဆိုပြီးမူဂါဘီမှာတာဝန်ရှိတယ်လို့ဆိုပါတယ်။
မကွေးစဘောဘာကထရယ်ဘူးဒီစာဘောကူဒီစာညီကမူရန်ပတိ
နမရီသူကကိုလိုနီစနစ်ကိုတိုက်ပွဲဝင်ခဲ့သူပါဒါပေမဲ့လူလက်ရေးရပြီးတော့လေသူ့ကြောင့်ကျွန်တော်တို့ဆက်ပြီးဒုက္ခရောက်ကြရတာပဲအခုလက်ရှိခေါင်းဆောင်နေနေနဲ့မူဂါဘီလုတ်ခဲ့တဲ့အမားတွေကိုကြည့်ပြီးသင်ခန်းစာယူတင်တယ
်ရှဒရက်မခေါက်ကတော့ဇင်ဘာဘွေရဲ့စီးပွားရေးဆိုးရွားတာဟာပိတ်ဆို့မှုတွေကြောင့်လို့ဆိုပါတယ်မူဂါဘီလုတ်လို့မဟုတ်ပါဘူးတဲ့
ကျွန်တော်တို့ပတ်စတန်စကူဒီဟုတ်တယ်မတ်စကူ
မူဂါဘီကိုဆုံးရှုံးရလို့သူတော်တော်ခံစားရကြောင်းမူဂါဘီဟာအခမဲ့ပညာရေးကိုဖန်တီးပေးခဲ့သူဖြစ်ကြောင်းနဲ့မူဂါဘီဟာစီးပွားရေးကိုဖျက်ဆီးခဲ့တာမဟုတ်ကြောင်းသူကပြောပါတယ်ရောဘတ်မူဂါဘီဟာဇင်ဘာဘွေနိုင်ငံကိုသူစစ်ပေါင်း40နီးပါးအုပ်ချုပ်နေခဲ့တဲ့အတွင်းဆိုးရွားတဲ့နိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအပေါ်အပြစ်ဖော်ခဲ့သူပါ2000ခုနှစ်မှာလူပြူလက်သမားတွေရဲ့မြေတွေကိုမူဂါဘီကအကြမ်းဖက်နီးနဲ့သိမ်းယူခဲ့ပြီးနောက်ပိုင်းမှာအနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေစတင်လှုပ်ဆောင်ခဲ့တာပါလူခွေးနဲ့ပတ်သက်လို့ကတော့မူဂါဘီဟာမရဏတပ်သားတွေဆီလွတ်ပြီးအတိုက်ခံတွေကိုလှုပ်ကြံပြီးအပြတ်ရှင်းခဲ့တယ်လို့ဆွဆွဲခံခဲ့ရပါတယ်ရွေးကောက်ပွဲမယိုးမသားလုပ်တယ်လို့လည်းဆွဆွဲခံခဲ့ရပါတယ်ပြီးခဲ့တဲ့အပတ်တောက်ကြနေ့ကလူကြီးယောဂာနဲ့ဖျားနာကွယ်လွန်ခဲ့သူရောဘတ်မူဂါဘီဟာတည်ဆုံးချိန်မှာအသက်95နှစ်ရှိပြီဖြစ်ပါတယ်အစိုးရအစီအစဉ်ခန်းစာမှတ်တမ်းတစ်ခုအရမူဂါဘီရဲ့ဇာပနာကိုစနေနေ့မှာဟာရာရေအမျိုးသားအားကစားရုံမှာပြုလုပ်မှာဖြစ်ပြီးမြေမြုပ်ဂျိုပွဲကိုတော့နောက်တရမှာပြုလုပ်မှာဖြစ်တယ်လို့ရိုက်တာသတင်းတစ်ပုဒ်ကဆိုပါတယ်။ရောဘတ်မူဂါဘီကိုတချို့ကသူရဲကောင်းလို့မြင်ကြပါတယ်။တချို့ကတော့အာဖရိကရဲ့ဂျုံအိုးကြီးလို့တင်စားခေါ်ခဲ့ရတဲ့ဇင်ဘာဘွေရဲ့စီးပွားရေးကိုဖျက်ဆီးပစ်ခဲ့သူရွေးကောက်ပွဲတွေမှာမယိုးမသားအနိုင်ရအောင်လုပ်သူနဲ့ပြည်သူတွေအပေါ်အကြောက်တရားနဲ့ဓာမိုးအုပ်စိုးသူတယောက်ဖြစ်မြင်ကြကြောင်းပါခင်ဗျာ။
Thank you.
ပြည်ဝင်မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှိရဲ့အပေါ်မပြတ်ကောင်းနှုတ်ပြီးမအီးတန့်စင်တင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံပြည်ပခါကိုအမြင်ဆုံးဖြည့်ရှင်ပေးမဲ့တကယ့်ရဲ့နေလည်နေမအောင်မြင်ဘူးဆိုရဲကောင်းစတဲ့လေရီချာကန်ကရေးသားတာကိုစက်တင်ဘာလ9ရက်နေ့မှာ bangkokpost.com မှာဖတ်ရပါတယ်တရုတ်ရဲ့တိုက်တွန်းမှုကြောင့်အလင်းစလိုလှုပ်လိုက်ရတဲ့ Ranger တွေပထမတုပ်အနေနဲ့နေရရင်ကိုပြန်နိုင်ရေးကမအောင်မြင်ခဲ့ဘူးလို့ရေးထားတာပါတကယ်တော့တရုတ်ရဲ့အကျိုးစီးပွားကိုရှေးရှုပြီးတော့ရခိုင်ရေးဖြည့်ရှင်မှုပြီးခဲ့လာပိုင်းတွေအတွင်းမှာပိုပြီးတော့လောလာခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံအနောက်ပိုင်းဒေသအထူးသဖြင့်ကြောက်ဖြူစစ်ကန်းကတရုတ်ရဲ့စီးပွားရေးအခြေခံအတွက်အရေးပါတာကြောင့်ရခိုင်ဒေသအေဂျင်စီကျင်းစလို့မြောက်ပိုင်းမှာလည်းတရုတ်ကိုကြိုးရှိတဲ့အတွက်ဒီဒေသတွေငြိမ်းချမ်းရေးတွန်းပြီးတော့ကြိုးပမ်းနေတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကတရုတ်ပြည်ကိုသွားပြီးတော့ရွန်ဂျာအရေးဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံကအာရှအရေးအထူးသံတမန်ဆွန်းကော်ရှန်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံစေခဲ့တဲ့ဒီဆွေးနွေးပွဲတွေကနေမြန်မာနိုင်ငံဘက်ကိုပြန်လာဖို့ဆာရဲဆာရဲနဲ့အစနစ်ဖြစ်နေတဲ့ရွန်ဂျာ3450ရဲ့အမည်စရင်းကိုမြန်မာဘက်ကပေးခဲ့တယ်လို့ဆိုပါတယ်ရွန်ဂျာအရေးအမြန်ဖြည့်ရှင်းလို့ရတဲ့ကပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဩဂတ်လလယ်မှာစဖို့ဘင်္ဂလားဒေ့ရှ်ကိုပြောခဲ့ပါတယ်။ဒါပေမဲ့မူဆင်ဘာသာဝင်တို့ရဲ့အင်းနေတဲ့တိုက်ဆိုင်နေရကြောင့်ဩဂတ်လ22ရက်နေ့ကိုရွှေ့ပြောင်းလိုက်ရတယ်လို့ရေးထားတာပါ။ဒီလိုရှိလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကမြန်မာကိုအကြောင်းမကြားခင်တရုတ်အထူးသံတမန်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ဩဂတ်လ6ရက်နေ့မှာနေပြည်တော်မှာတွားတွေ့ပြီးတော့အကြောင်းကြားခဲ့တယ်လို့နောက်တစ်နေ့မှာလည်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်းနဲ့တွေ့ဆုံပြီးတော့ဩဂတ်လ22ရက်နေ့မှာပြည်내လက်ခံရေးစတင်မယ်လို့အကြောင်းကြားခဲ့ပါတယ်။လက်တွေ့မှာတော့မြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကရောပြည်내လက်ခံရေးစတင်မှုအဆင်သင့်မဖြစ်သေးတာကြောင့်လက်ခံရေးမစခင်နှစ်ဘက်ကမှစည်ရင်းရတာကြောင့်ပြည်လာခြင်းမမတည်မလာခြင်းမမတည်သူတွေကိုမြန်မာပြည်ကိုပြန်ဖို့ကိုအလို့တကြီးစီစဉ်လိုက်ပြီးတဲ့နောက်တရုတ်မှပေါ်မလာခဲ့ဘူးလို့ရေးထားတာပါ။ဒါပေမဲ့လည်းဒီစီစဉ်အောင်မြင်ဖို့အတွက်လက်တွေ့ကြတဲ့နည်းလမ်းနဲ့တရုတ်ကဖြည့်ရှင်းမှဖြစ်မယ်အပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလည်းအပြောသက်သက်မဟုတ်ဘဲနဲ့တကယ်ကိုတိုက်ရိုက်ညှိနှိုင်းအပြေရှာဖို့လိုတယ်လို့ထားပါ Ranger ပြည်ပခန့်နေဆိုင်နေရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးကတရုတ်ရဲ့အကူအညီကိုလက်ခံလိုရလို့ဆိုပါတယ်အကူအညီပေးရဲ့ရည်ရည်မြတ်နံမှုနဲ့ကုန်သွယ်ဆရာတွေမှာတနိုင်ငံလုံးကတရုတ်ပေါ်မှာမိခိုနေရတယ်လို့မဟာဗျူဟာရေးအရာလဲနိုင်ငံလုံးကတရုတ်နဲ့ချိတ်ဆက်နေရလို့ဆိုပါတယ်မြန်မာကလွန်ခဲ့တဲ့နှစ်30ကတည်းကတရုတ်နဲ့စီးရဲအရာဆက်ဆံရှိခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ကလည်းမကြသေးခင်ကလည်းတရုတ်ရင်းငုံသွင်းမှု20ဝယ်ခဲ့တယ်လို့ဆိုပါတယ်အဓိကပြောရရင်တရုတ်ဟာပုံမှန်လေးလေးပြောတတ်တဲ့ပွဲစားဆိုတာကိုနှစ်နိုင်ငံလုံးကလက်ခံထားတယ်လို့ရေးထားတာပါ။ပြီးခဲ့တဲ့လကမအောင်မြင်ခဲ့ရတဲ့အဖြစ်အပျက်ကနေအားလုံးအဖက်ဖက်ကတင်းငင်းစာရလိမ့်မယ်လို့မျှော်လင့်နေကြဆောင်းမရှင်ကဆိုပါတယ်။နောက်တစ်ချိန်နေရရင်ပြန်ဖို့ရွန်ဂျာတွေကိုခေါ်ရင်ပို့ပြီးတော့တည်တည်ချာပြင်ဆင်ထားဖို့နေစက်နှစ်ဖက်စလုံးကပို့ပြီးတော့ညှိနှိုင်းပြီးတော့ပြင်ဆင်မှုတွေလုပ်ထားကြဖို့နဲ့ဒုက္ခသည်တွေရဲ့စဉ်းစားသဘောထားကိုဦးစားပေးကြဖို့ဆောင်းမရှင်ကမှာကြားရေးသားထားပါတယ်။ဒီလိုအမေနဲ့ချီရရဖို့အတွက်ကုလသမဂ္ဂ UN ဝင်ပါမှာဖြစ်သိမ့်မယ်ဆိုပြီးတော့ကုလသမဂ္ဂနဲ့မြန်မာတို့ချုပ်ဆိုခဲ့တဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုသဘောတူစာချုပ်လွှာကိုတက်တန်းပြန်ထိုးတာလည်းဖြစ်တဲ့အကြောင်းဆောင်းမရှင်ကထောက်ပြပြောဆိုတာကိုဖတ်ရပါတယ်ရှင်
။မအီတန်စင်တင်ပြတော့တာပါ။အခုအလှကျတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါ။ဒေါ်လလတန်က George Grow နဲ့အတူတင်ဆက်ပေးထားပါရခင်ဗျာ
။ဒီနေ့မနေ့တည်းကျင်ပြမယ် Idiom အသုံးကတော့
Get off my back
ဖြစ်ပါလေ။ဒီအသုံးက On my back ဆိုတဲ့အသုံးနဲ့ဆက်ဆံနေတယ်လို့ဆိုရမှာပါ။on my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုညှိညွှန်းပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကဒီမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get get off of get off ကသင်မှာ my myကျွန်ုပ် BACK back ကတော့ကြောဆိုတော့ကျွန်ုပ် ကြောပေါ်ကဆင်းပါပေါ့ရှင်။ idiom တွေပဲကတော့ကျမတို့မြန်မာစကားအရဒါပြီးအပူမင်းမတိုက်နဲ့တော့တော်တော့ထမပြောနဲ့တော့ထမခိုင်းနဲ့တော့ဆိုတဲ့သဘောပါ။ဒီနေရာမှာသတိပေးလိုတာကတော့ကိုယ်တငယ်ချင်းကကိုယ်ကိုနားပူနေတယ်ဆိုရင်လေ get off my back လို့ပြောလို့ရပြီမြဲ့ကိုယ်ဆရာသမားကကိုယ်ကိုပြောရင်တော့နည်းနည်းတော့ရိုင်းရကြမှာမို့စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားပေါ့ရှင်။ရင်တီးရလေးရောက်တယ်လို့ဆိုနိုင်ပါတယ်။ ီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him as he'll sure be angry.
တခါတလေကျွန်တော်ဆရာသမားကိုပြောပြလိုက်ခြင်းနဲ့တော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုပ်ဒီမတမ်းဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတေးကြတော့ကျွန်တော်မပြောရဘူးဗျာလို့အထိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him as he'll sure be angry.
နာနီရဲတော်ပါတော့ဆက်မခိုင်းပါနဲ့တော့ဆိုရင်ဘယ်လိုပြောမလဲ
Get off my back
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒီ ਉਹ ရဲ့အတွက်တည်တံ့ထုတ်လွှင့်ပေးနေတဲ့ဒေါ်လှလတိုင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျအခုတော့တပတ်တွင်းသတင်းစီးပွားရေးသတင်းဘက်ကိုလှည့်ကြအောင်ပါသကရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံဆွေးနွေးမှုအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကိုရီးယားဘက်ကမြန်မာလူသားတွေပို့ပြီးခေါ်ယူဖို့တိုက်တွန်းခဲ့ပါတယ်။တကိုရီးယားဘက်ကမြန်မာလူသားတွေကိုခေါ်ယူနိုင်မယ့်အလားအလာအလုပ်ကံအခြေအနေနဲ့အလုပ်သမားအခွင့်အရေးစီးပွားရေးရောတိုက်ကတွက်ချေကိုင်မှုရှိမရှိဆိုတာတွေကိုသကရီးယားမှာခြေချနေထိုင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နန္ဒကစီယုံရီကော်မတီတကိုရီးယားဌာနရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းနဲ့ဆက်သွယ်မြင်မြန်ပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တေကီထိုက်တင်ပြပေးထားပါတယ်ခင်ဗျာ။
တရှိအခြေအနေမှာတော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်လုပ်ငန်းရှိမယ်၊ဆက်ရိုးရေးလုပ်ငန်းရှိမယ်၊မွေးမြူရေးလုပ်ငန်းရှိမယ်၊နောက်ပြီးတော့ရေလုပ်ငန်းရှိမယ်၊နောက်ပြီးတော့ဆောက်လုပ်ရေးဆိုတဲ့ construction လုပ်ငန်းဆိုပြီးတော့လုပ်ငန်းအားဖြင့်တော့လုပ်ငန်း၅မျိုးရှိတယ်ပေါ့လေ။အဲအဲ့ဒါများဆိုမနိုင်ငံသားတစ်ခုတည်းပဲမဟုတ်ပါဘူး။တခြားခြားသောအာရှကနိုင်ငံသားတွေရောနောက်ပြီးတော့ဒီအာဖရိကဘက်ကနိုင်ငံသားအချို့ပေါ့သူတို့ကိုရီးယားနိုင်ငံကိုဒီ EPS လို့ခေါ်တဲ့ဒီအလုပ်သင်ဗီဇာနဲ့ပေါ့လေ။သူတို့ကိုရီးယားနိုင်ငံကိုလူသမားအဖြစ်တရားဝင်နိုင်ငံစာချုပ်တွေဆွချုပ်ဆိုပြီးတော့တာဝန်နေရာတွေဝင်လာတွေ့ရပါတယ်။အဲ့တော့မြန်မာနိုင်ငံကနေပြီးတော့လူသမားတွေခေါ်ယူဖို့ဆိုတဲ့အခြေအနေကဆက်လက်ပြီးဖြစ်နေဦးမှာပါ။ဘာလို့လဲဆိုတော့ကိုရီးယားနိုင်ငံမှာလုံးလုံးမဲ့အဲ့လားအင်အားလုံးလုံးမဲ့လူသမားအရန်လိုအပ်နေပါတယ်။လိုအပ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံအပြင်ခြားခြားသောနိုင်ငံများလူသမားတွေကိုလည်းကိုရီးယားနိုင်ငံကိုအငြင်းအငြင်းလိုဆက်လက်ပြီးခေါ်နေရမယ့်အခြေအနေပါပဲရှိနေပါတယ်။နောက်တစ်ခုကကိုရီးယားနိုင်ငံမှာလူသမားတွေအခွင့်အရေးပြေဝရပါလားဆိုတာကတော့အရင်ရင်တုန်းကတော့အဲကိုရီးယားနိုင်ငံမှာဆိုရင်လူသမားတွေကအနေခံဘဝလားဖိနှိပ်ခံဘဝအခြေအနေမှာရှိပါတယ်တိုးလို့လည်းပဲခက်တီနေတဲ့စနစ်တွေလုံးလာတဲ့နောက်ပိုင်းမှာတော့ကိုရီးယားနိုင်ငံမှာဆိုရင်ဒီလူသမားတူအတွက်ကိုအငြင်းအခွင့်အရေးကိုကာကွယ်ဆောက်ရှောက်ပူပေါင်းပြီးတော့ဆောင်ရွက်ပေးနေတဲ့ကိုရီးယားအစိုးရမှတော့လူမှုအဖွဲ့အစည်းတွေအများကြီးပေါ်ပေါ်လာပါတယ်။နောက်ပြီးတော့ကိုရီးယားအစိုးရကိုယ်တိုင်ဝါစာအဲလူသမားတို့ကိုကူညီဖို့အတွက်စင်တာတွေအဲဒါသူတို့ဆောက်လုပ်ပေးလာပါတယ်။ဒါအဲ့ဒီအတွက်ကြောင့်မလို့လူသမားအနေနဲ့အခက်အခဲတွေဆိုနေဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီစင်တာတွေအဲအစိုးရမှတဲ့ NGO လူမှုအဖွဲ့အစည်းတွေကိုတွားရောက်ပြီးတော့တိုင်ကြားနိုင်ပါတယ်
။ဒီမြန်မာနိုင်ငံသားတွေလည်းဒီကိုရီးယားမှာအလုပ်လုပ်နေတာတွေတော်တော်များများရှိနေပါပြီ။ဆိုတော့အများစုကဘလို့ကနာမျိုးတွေမှာအလုပ်ဖြစ်နေကြပါသလဲရှင
်။ဟုတ်ကဲ့ဆိုးစွားကျွန်တော်ပြောခဲ့လိုပါပဲကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်ဆိုပဲစက်ရုံအလုပ်ဝင်နေမှာတို့တွေလူမရရှိမယ်ပြီးတော့စက်ပြူကြီးကတော့ကိုရီးယားနိုင်ငံမှာဇာတိကုန်တိနာနေပေါ့နော်ကျွန်တော်တို့ဒီဖက်ဖြူဆိုတာစက်ပြူလို့ဒီဘော်ဘီဆိုင်တာရှိမယ်မြူတီဆိုင်တာရှိမယ်ဟလာနောက်ပြီးတော့ဒီဆန်စလားဆိုင်တာရှိမယ်အဲ့တော့အစားအသောက်တိနေနေပေါ့ဗျာနောက်ကြည့်ပါဦးကျွန်တော်တို့ပုံမှန်မှာတစ်ခေါက်တစ်ပေါင်းဝင်းဆိုင်တာရရှိနေလို့ဗျာဒီလိုမျိုးရှိနေတော့မွင့်ယူရည်မွင့်ယူရည်ဆိုတာကတော့ကျွန်တော်တို့ချက်ပဲဝက်အစားရှိတယ်ပေါ့လေအဲ့လိုမျိုးမွင့်ယူလုပ်ငန်းတွေရှိရဲနောက်ပြီးတော့ဂျေးယူလိုလိုတွင်းမျိုးဆိုရင်မြင်းမွင့်ယူတယ်ပေါ့လေမြင်းတွေပဲမွေးနေညာအဲ့လိုမျိုးညမှာလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ရေလုံငန်းရေလုံငန်းဆိုတာတော့ငါးအန်းလုပ်ငန်းပေါ့လေငါးရီပိုင်ဖားရဲပြင်လေပြင်ထွက်ပြီးတော့ငါးဖက်ရဲ့လူတွေရှိမယ်နောက်တစ်ခုကတော့ဒီ construction လို့ခေါ်တဲ့ဆောက်လုပ်ရေလုံငန်းပေါ့ဗျာဒါကအကြီးစားဆောက်လုပ်ရေလုံငန်းတန်းတရားတွေဆောက်ကြမယ်အင်းတိုက်တာဆောက်ပြီးဆောက်ကြမယ်အဲ့လိုလုပ်ငန်းတွေမှာမြန်မာလူမျိုးတွေကအနေနဲ့အများစိတ်ပြီးဝင်နေတာကိုတွေ့ရပါတယ်အဓိကအများစုကတော့ကျွန်တော်တို့ကုန်ထုတ်လုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာမြန်မာလူမျိုးတွေအများဆုံးရှိနေကြတယ်ခင်ဗျာ
သူတို့ရဲ့လောကလာစာပေါ့နော်အဲ့ဒါရောက်တော့ဗမာ
โอ้จังหวะเนี่ยด้วยเองตลาดลากูหูซาบีตาบีบลาบลาจะไหนมาดเลยเช่น
วันที่สักกูกูนี่เนี่ยเชิงการลุกมาล่าสางารุตั้งนานอยู่กูวิ่งเอาเงินเช็ดห้องตรงยานิงาเสียงพี่บ่ายลุกมาเที่ยวงานลุกลงไปสักกูชิงตลาดตู้ด้วยซาบีตาบีสิ่งก้าเอ้กูวิ่งเอาเงินเนี่ยส่วนสักคนเนี่ยตีงาต้องจอดนี่ก็มีรถขับไปเอ้ยนะสุดที่เป็นมังวินเนี่ยสุดที่เนาะตัวสักสิบตีงจอดสักสิบตีงส่งส่งเนาะตู้ตู้เป็นมังวินเนี่ยจำมาว่าแต่จุดนู้นชิคกี้พายเนี่ยเช่นนายนี่ยันงานไหนที่เราได้ชิคกี้พายเราว่าก้าวชีบาร์ดทุกคนเลยงานไหนเราไปงูลุลุลามิสุลุชินเนาะทุกคนนี่เนี่ยที่ตั้งมาทาร์เร่อุบาร์เรนสุเรจีรุเนี่ยถ้าป้อมมิสุลุชินเนาะที่เราเชิงปูเชิงยามยาลูกอาลีลูกมาทุกะภาษาเนี่ยปูยาลีว่าก็มีสำหรับชิคกี้พายล่าสันนี่เนาะเราวางวินาสุลุชินเนาะสักเสียงจ่อดินีเราตุลูจาไปเกณฑ์อุดีว่าเช่นวิวามีอะไรสูงสิ่งเนาะเป็นเสรีพิจารณาในเป็นต้นเสรีพิจารณาในมาเลย
ครับที่ลูลูยันเนี่ยมาตัวเดียวสามูฮุตลอว่าเบเสียงเนี่ยมาเบที่ได้มูเลตัวพี่รอโอ้เสียงมันก้าวเสียบอนอ๋อกูกลัวลงตัวเลยลูกตมารู้รับมือเลยสิจะไปเลยสิรอลูลูยันเนี่ยฮามาโยเมียมาดีกูเรียกมาลูลูชินเนี่ยเมียมาโอ้ลูกตาเรียตัวสาวยันสาวยันบอนอ๋อปะปารีเมียสิบาทเลยเช่น
အဓိကတော့ကိုရီးယားနိုင်ငံကိုလာရောက်ပြီးတော့လှုပ်လှုပ်ပဲဆိုလို့ရှိရင်ကိုကဗမာနိုင်ငံမှာဘလောက်ကြီးပဲဘွဲတွေတက်နေပါစေဘလောက်ပဲဘယ်လိုလုပ်ငန်းတွေမှာကျွမ်းကျင်နေပါစေနော်ဘလောက်ပဲပညာရေးသူ့မှာရှိနေပါစေကိုရီးယားနိုင်ငံရောက်လာရင်တော့အောက်ခြေအခြေခံလူ့ငါးဘဝနေစားရတာပဲအဲ့တော့ကိုရီးယားနိုင်ငံရဲ့အလို့သမားဘဝဆိုတာကသူတို့ဝိုင်းမှာရုပ်ရှင်တွေမှာတွေ့ရလို့ဟလာဒီကုတ်တီတိုင်နေနဲ့ခဏခဏညာညာလှုပ်ရတဲ့လူမျိုးတွေမဟုတ်ပါဘူးနောက်တစ်ခုကဘယ်လိုပြောမလဲတအင်းတတ်တတ်ရှင်းရှင်းလေးနဲ့အစဲဦးနဲ့မဆက်ဒီကွန်ပျူတာတွေတိုင်ပြီးတော့ခလုတ်တွေဖွင့်နှိပ်ပြီးတော့လောက်ရလို့ဒီမဟုတ်ပါဘူးဘဝကိုအောက်ခြေရနေဝင်ရပါတယ်အဲ့တော့လောက်ရတဲ့လုပ်ငန်းတွေကပုံပွင့်လေးနဲ့ရှင်းရှင်းပြောရမယ်ဆိုရင်ကိုရီးယားနိုင်ငံကကိုရီးယားလူမျိုးတွေမလုပ်ချင်တဲ့အလုပ်တွေကိုလုပ်ရတာဖြစ်ပါတယ်ကိုရီးယားလူမျိုးတွေကသူ့အတွက်အန္တရာယ်များမဲ့လုပ်လို့ဆိုရင်သူတို့မလုပ်ကြဘူးရှောင်ကျင်ကြမယ်အရင်ဦးညစ်ပတ်တဲ့ဆုပ်ဖြတ်တဲ့လုပ်ငန်းတွေဆိုမလုပ်ချင်ကြဘူးသူတို့ရှောင်ကြမယ်အဲ့ရန်ခက်ခဲတဲ့လုပ်ငန်းတွေပုံမှာပြခေါင်းရဲစားတယ်ပေါ့ဗျာအဲ့ဒီလိုလုပ်ငန်းတွေဆိုရင်လုချင်ကြအောင်ဆောင်ကြရမယ်အဲ့လိုလုပ်ငန်းတွေကနေစလုပ်ရပါတယ်အဲ့တော့ကြောင့်မလို့ဒီမှာနိုင်ငံသားကြီးလာပြီဆိုရင်ကိုရီးယားမှာလုလုရတာလွယ်ကူတဲ့လုပ်တွေမဟုတ်ဘူးဆိုတာကိုတော့စိတ်ထဲမှာထားဖို့လိုပါတယ်နောက်ပြီးတော့ကိုရီးယားကရောက်ရှိလာတဲ့အခါကျရင်လေကိုကလုလုရင်ပညာသင်နဲ့လုနေရင်းနဲ့ဒီလုပ်ငန်းကဘယ်လိုလုပ်ရင်တက်တာမလို့လုရင်ငါ့အတွက်ပို့ပြီးတော့အန္တရာယ်ကင်းမယ်အဲ့ဒါဆိုတာတစ်ဖြည်းဖြည်းနဲ့မြင်လာတတ်ပါတယ်အဲ့တော့ကြောင့်မလို့စကားချင်းမှာတော့ခရောင်းလမ်းကိုဖျက်ချော်ခြင်းပဲဗျာတော်တော်ကြီးကိုခေတ်ခေတ်ရဲ့ကျန်ရတဲ့ဘဝတရားနေပြီးဖြီးနေမှာကိုရီးယားစကားလဲတက်လာမယ်စားလဲတက်လာမယ်အချင်းကြီးအတွင်ပြင်းပေါင်းနေစရည်ကြီးတွေတိချိနားလည်လာတဲ့အချိန်မှာကိုဘဝကိုရီးယားနဲ့မှာနေသားကျော်သားရှင်သားတဲ့အချိန်ကြီးမျိုးရရှိလာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကိုရီးယားကိုလာခြင်းနဲ့လှုပ်လှုပ်ခြင်းနဲ့လှုပ်သားတွေအနေနဲ့ဘာတွေပြင်ဆင်လာဖို့လိုပါသလဲရှင
်ဘာတကတော့ဘာသာစကားအဓိကအရေးကြီးပါတယ်ကိုရီးယားနိုင်ငံရဲ့ဘာသာစကားကိုကျွမ်းကျင်ကျင့်ကျင့်မတက်မြောက်ရင်တော့မှအဓိကဒီအခြေခံစကားလုံးကြီးအခြေခံမေးစုခေါ်ပြောစကားရက်တူအလုပ်ငန်းခွင်နဲ့ပတ်သက်တဲ့စကားရက်တူအဲ့ဒါတွေကိုတိတက်ဖို့နားလည်ဖို့လိုပါတယ်ကျွမ်းကျင်ရင်တော့အကောင်းဆုံးပါဗျာဘာသာစကားအရေးကြီးပါတယ်နောက်တစ်ခုကမိမိရဲ့တိခတ်နိုင်မှုစွမ်းအာဒါကိုအများကြီးလိုပါတယ်ကိုရီးယားနိုင်ငံဒီစိမ့်ရောက်ပြီဆိုတာနဲ့မိမိအဘကောင်ကြီးဆိုတော့အကုန်လုံးဒီစိမ့်ဝမှာပဲကျွန်တော်ထားခဲ့ပါကိုရီးယားနိုင်ငံအတွင်းထဲကိုရှင်မလာပါနဲ့လို့ဝိုင်းမှာကိုကဘာကောင်းမျိုးဖြစ်ဘလို့ပဲချမ်းသာနေစီကိုရီးယားမှာတော့အချိန်ကလူရဲ့လူသားစားအချိန်ကအုတ်ချေလို့ကမှပြောပါဖြစ်တယ်ဆိုတော့သိပြီးတော့သိခံတယ်လို့ဆိုတော့ထားနေတယ်ဆိုလို့ရှိရင်ဒီကိုတူတက်မှုကအများကြီးကြောင်းနေနေပါတယ
်မတ်တင်ကြီးထားရဲ့စီဝိုင်းကနေတင်ပြချက်ဖြစ်ပါတယ်အခုတခါတူတဆုံလွေအမေရိကန်တခွင်ကိုနားဆင်ကြရပါအောင်မယ်အခုတပတ်တူတဆုံလွေအမေရိကန်တခွင်မှာတော့သမရရဲ့စန်တာစီယာသမရရဲ့အေဂီဟာနဲ့ကွန်ဂရက်စ်လက်တော်စားတဲ့အကြောင်းကိုအောင်ကတင်ဆက်ပေးထားပါရယ်ခင်ဗျာ
ဝါရှင်တန်ဒီစီကစန်တာစီယာတူဦးဟာဇပင်ညက်ခဲ့တာအနည်း50ကျော်ရှိပြီဖြစ်ပြီးသူဟာဇပင်ညက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာဒီလိုဂုံသတင်းကြောင့်အမေရိကန်သမရဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါဇပင်ညက်ပေးခဲ့ရပါတယ်သမရရဲ့စန်သားဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ် Diego D. Ambrosio စပင်ညက်ပြီးတဲ့သမ္မတရီထဲမှာလက်ရှိသမ္မတ Donald Trump နဲ့အရင်သမ္မတရီဖြစ်တဲ့ Barack Obama, George Bush နဲ့ Bill Clinton တို့လည်းပါဝင်ပါတယ်။ Cicely ကျွန်းမှာမွေးဖွားသူ Diego ဟာ1968ခုနှစ်ကစလို့ Washington DC မှာနိုင်ငံခေါင်းဆောင်46ဦးကိုစပင်ညက်ပြီးလာတာပါ။ခေါင်းဆောင်တွေရဲ့စပင်ကိုညက်ပေးခွင့်ရတာဟာကံထူးတာလို့ပြောလို့ရပြီမင်းလေကိုယ်ဆိုင်ကိုလာညက်သူဘယ်သူမှဆိုအစင်ပြေစေရပါမယ်လို့သူကပြောပါတယ်။
ဒီဆိုင်မှာသပင်လာညှက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီ။သူဟာသပင်ဘလို့ပုံညှက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအမြဲညှက်ပေးပါတယ
်။ဆယ်စုနှစ်တည်းနဲ့ချီသပင်ညှက်လာတဲ့ Diego D. Ambrosio ဟာကျမ်းမာရေးသိမ့်မကောင်းမင်မင်းလေအလုတ်ကိုတော့ရှော့မလုပ်ပါဘူး။ Diego က
ဒီလောက်ကိုချစ်လွန်းလို့လုပ်နေရဆိုတာလေးလေးနက်နက်ပြောချင်ပါလေလူတွေကိုလည်းချစ်ပြီးတော့သူတို့ကိုစပင်းညှက်ပေးချင်ပါလေသူတို့ကလည်းပတ်ဆံယူလာတော့အလုပ်ဖြစ်တယ်လေ
နှစ်တွေတလောက်ကြာအလုပ်လုပ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘယ်လောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူးအလုပ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူးဒီရေကိုရဲ့လျှော်ချက်က
န ေတိုင်းမကောင်းဖြစ်နေသလားအသက်ဘယ်လောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူး
အစင်မြဲတက်ကြွနေသူဒီယေဂိုကဘယ်တော့မှသူ့အလုပ်ကိုရပ်မှာမဟုတ်ဘူးလို့လဲထက်ကြွကြွလေးပြောပါရခင်ဗျာအင်မီရော်နဲ့လမ်းသာချတဲ့တမရရဲ့အေဂေဟာဘလဲဟောက်စ်မှာပြောမကုန်တော့အောင်များတဲ့တမိုင်းကြောင်းတွေရှိခဲ့ပါတယ်အေဂေဟာကြီးကြပ်ရင်းမှုကန်ဒစ်ရှီယာမန်က
Every room in Blair House has a special
ဘလဲဟောက်စ်မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူအများစိတ်ဝင်စားကြတဲ့အခန်းကတော့တမရလင်ကွန်ရဲ့အခန်းမှာအရှိတ်အဓိကပင်မအခမ်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ဘလဲမီတာစုနဲ့ဆွေးနွေးလေးရှိပါတယ
်။1800ပြည့်နှစ်အစောပိုင်းကာလတွေမှာဘလဲဟောက်စ် AK ဟာအမေရိကန်နိုင်ငံ၏လောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရအန်ဒရူးဂျက်ဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နေ့နေ့ငယ်ကြမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်စ်ဆိုပြီးတော့နာမည်တင်သွားတာပ
ါ He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှုထောင့်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ဘလဲနဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆုရဖြစ်လာပါတယ်
1940ခုနှစ်တွေအရမှာဘလဲဟောက်စ်ကိုသမရရဲ့နိုင်ငံတော်အေဂီယာအဖြစ်သတ်မှတ်ခဲ့ပါတယ်။အဲဒီအချိန်ကသမရဖရန်ကလင်ဒီရူးစဗဲရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂီယာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ။ရှယ်မန်က
ဝင်းစတန်ချာချယ်ဝုဒ်ကမ်ဖရီကွန့်တလီဒူရင်းဝေါ်လ်ဝါ2
။ဒုတိယကမ္ဘာစစ်ကာလကဝင်းစတန်ချာချယ်ဟာအမေရိကကိုရောက်လာတဲ့အခါအိမ်ယူတော်မှာမကြာခဏညအိတ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြေးလိုက်ခဲရင်အိယာဝင်းဝူယုံကြီးနဲ့တမရကိုလိုက်ရှာချိန်မှာတမရကတော်အယ်လီနောနဲ့အပေါ်ထက်စင်ကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝင်းကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တည့်ရက်မနေ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ဘလဲဟောက်စ်ကိုဝယ်ဖို့သူ့ယောက်ျားကိုတိုက်တွန်းမယ်ဆိုတာသိကြပါတယ်။အဲ့ဒီနေရာမှာအဲ့ဒီတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ပူပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလျာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။1800ခုနှစ်မှာသမရဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကိုအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်တော့ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျုံကိုကပြောပါတယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနာယီပေါင်းများစွာပြတ်ပြနိုင်ပါတယ်Mrs. Perfo ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉာဏ်လန်းတစ်ချောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုကပြောပါတယ်
But the legend is that he could tell you
Saudi ဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတမိုးကြီးတဲ့အထက်မှာပါပါတယ်။1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ်
။ Green ribbon means that it's an original.
ဖေကျိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါ။တချို့နေရာတွေမှာတခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ။
ကွန်ဂရက်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြည့်တဲ့မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ကောင်းအပတ်စဉ်စီစဉ်တင်ဆက်ပေးနေတဲ့တူတဆုံလင်အမေရိကန်တခုကိုနားဆင်ခဲ့ကြရတာပါ VOA American တဲ့2019ခုနှစ်စက်တင်ဘာ20ရက်အင်္ဂါနေ့မနက်ခင်းသတင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့နိုင်ရင်အစီအစဉ်အစအဆုံးကိုမနက်7:00နာရီကနေ9:00နာရီထိ line to meter 16 line to meter 19 line to meter 42တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနက်ဖက်အစီအစဉ်ရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ခင်ဗျာ
American သမ္မတရဲ့ဗန်ဖြေစခန်းကမ့်ဒေးဗစ်မှာတာလီဘန်နဲ့ငြင်းချင်ရေးဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးဒုတိယသမ္မတနဲ့တခြားအစိုးရတာဝန်ရှိသူတွေအပေါ်အာဏာသုံးဆောင်ရွက်ခဲ့တယ်ဆိုတဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပြီးသူ့သဘောနဲ့သူလုတာလို့သမ္မတကသတင်းတောက်တွေကိုတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ရဲ့ရွေးကောက်ပွဲတွေအချင်းစောချင်းပါရေးဒုတိယမြောက်အဆိုပြုချက်ကိုလွှတ်တော်မှာမဲခွဲပေးချလိုက်ပါတယ်။ရွေးကောက်ပွဲတွေအချင်းစောချင်းပါရေးဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့အဆိုပြုချက်အပေါ်လွှတ်တော်အမတ်တွေမကြခင်ကပဲမဲခွဲခဲ့ကြတာပါ။ဝန်ကြီးချုပ်ဂျွန်ဆန်ရဲ့အဆိုပြုချက်အတည်ပြုနိုင်ဖို့လွှတ်တော်အမတ်၃ပုံ၂ပုံထောက်ခံမှုရဖို့လိုအပ်ပေမဲ့ဒီအရေးအတွက်ပြင့်မြင့်ဖို့အများကြီးလိုအပ်ခဲ့တာပါ။ထောက်ခံမဲ293မဲနဲ့ကန့်ကွက်မဲ46မဲရှိခဲ့ပြီးအတည်ပြုနိုင်မှုအတွက်ကိုတော့အနည်းဆုံး434မဲရဖို့လိုအပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအင်ကာနစ်မှာအမျိုးအမည်မသိရတဲ့ဒုံးကျည်နှစ်စင်ပစ်လွတ်လိုက်ပါတယ်။နျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးမှုတွေပြန်ဆလုပ်တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုပြီးနိုင်ပိုင်းအကြာမှာအခုလိုဒုံးကျည်တွေပစ်လွတ်တာဖြစ်ပါတယ
်။အင်ကာနစ်မှာချင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတော်သတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ဂျီမီကော့ခ်ဖြစ်ပါတယ်ကျွန်တော်ကတော့ယေမထွန်ပါဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 19 kHz 1683ည line to meter 19 kHz 15565 line to meter 25 kHz 11965တို့ကနေအသံဖွင့်ပေးမှာဖြစ်ပါတယ်ခင်ဗျာဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.